သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားတဲ့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲပြီးတဲ့နောက်ပိုင်းဒီပထမဦးဆုံးသတင်းစာရှင်းလင်းပွဲကိုဇန်နဝါရီလ17ရက်နေ့ကကျင်းပပြုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကရုရှားကအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ခဲ့တဲ့ဆိုတဲ့ကိစ္စကိုဦးစားပေးမေးမြန်းခဲ့တယ်လို့ဒေါ်နယ်ထရမ့်ကသူ့အဆိုရလက်ထက်အတွင်းလှုပ်ဆောင်မဲ့အဓိကကြတဲ့ကိစ္စရတွေကိုလည်းပြောကြားခဲ့ပါတယ်။ပြည်စုံကတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုတော့မဲ့ဒေါ်နယ်ထရမ့်ဟာ6လနီးပါးကြာသတင်းစာရှင်းလင်းပွဲမလုပ်ဘဲနေခဲ့ရကဗထုနေမှာပထမဆုံးအကြိမ်အဖြစ်နယူးယောက်မြို့မှာအကြောင်းအရာဆုံးဂါနဆောင်ပါဝင်တဲ့သတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်။သူရွေးကောက်ပွဲမှာအနံ့ရရေးအတွက်ရုရှားအစိုးရကဝင်ရောက်ဆွဲဖက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအသံဝိုင်းကအစီရင်ခံစာထုတ်ပြန်ပြီး9ရက်လောက်အကြာမှာပဲအခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာလည်းဖြစ်ပါတယ်။2016ခုနှစ်ရွေးကောက်ပွဲမဲ့ဆွဲစည်းရုံးတဲ့ကာလတွေအတွင်းရုရှားအစိုးရကဒီမိုကရက်ပါတီကအချက်အလက်တွေကိုကွန်ပျူတာကနေထိုးဖောက်ခိုးယူခဲ့တယ်လို့ယူဆကြောင်းဒေါ်နယ်ထရမ့်ကပြောပါတယ
် As far as hacking I think it was Russia but I think we also get hacked by other countries and other people
hacking လို့ခေါ်တဲ့ကွန်ပျူတာကနေအချက်အလက်တွေရုရှားကခိုးယူခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့တခြားလူတွေနဲ့တခြားတိုင်းပြည်တွေကလည်းခိုးယူနေကြတယ်လို့ကျွန်တော်ထင်ပါတယ်
ဒါပေမဲ့ Hillary Clinton ရှုံးပြီးသူရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကကူညီလှုပ်ဆောင်ပေးခဲ့တယ်ဆိုအောင်တော့ရုရှားနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာပြန်မဲ့ကိုယ်စားလှယ်လောင်းတဲ့ဆိုင်ရင်သူနဲ့ဆက်ဆံတာကပိုပြီးထိရောက်မှုရှိမယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်သူ့အစိုးရလက်ထက်မှာရုရှားအစိုးရကပိုပြီးလေးစားမှုပြလိမ့်မယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ
်။ Russia will have much greater respect for our country when I'm leading it than when other people have led it. You will see that.
ခြားလူတွေဥဆောင်တဲ့အချိန်ထက်ဆိုရင်အစိုးရအဖွဲ့ကိုကျွန်တော်ဥဆောင်နေတဲ့အချိန်မှာရုရှားကကျွန်တော်တို့တန်းပြီကိုပို့ပြီးတော့လေးစားသမှုပြုပါလိမ့်မယ်ခင်ဗျားတို့တွေ့ကြပါလိမ့်မယ
်ရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုကာလတွေအတွင်းအမေရိကန်နဲ့မက္ကဆီကိုနယ်ကြားဒေသတစ်လျှောက်အုတ်တိုင်းတိဆောက်မဲ့ကိစ္စနဲ့ပတ်သက်လို့လည်းမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်နယ်ထရမ့်ကအခုလိုပြောကြားခဲ့ပါတယ
် Going to build a wall Mexico in some form and there are many different forms will reimburse
ကျွန်တော်တို့ဒတိုင်းဆောက်သွားမှာပါမက္ကဆီကိုနိုင်ငံဟာအဲ့ဒီအုတ်တိုင်းတိဆောက်တဲ့ကုန်ကြစည်းအတွက်တနည်းနည်းနဲ့ကျွန်တော်တို့ကိုပြန်ပေးရမှာဖြစ်ပါတယ်ဒါပေမဲ့ဒီလိုပေးတဲ့နေရာမှာလည်းနီးလန်းအမျိုးမျိုးရှိပါတယ
်ဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်အစိုးရအဖွဲ့အတွက်အရေးပါတဲ့အရာတွေကိုရွေးချယ်ခန့်အပ်မှုတွေလှုပ်ဆောင်နေတာမှာသူရွေးချယ်သူတွေထဲမှာမိသားစုဝင်တွေပါနေတယ်သူ့ရဲ့စီးပွားရေးလုပ်ငန်းနဲ့အစိုးရအဖွဲ့ကြားတိုက်ရိုက်အကျိုးစီးပွားဆက်နွယ်မှုတွေရှိလာနိုင်တယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းသူ့ရဲ့တမက်ဖြစ်သူJared Kushner ကိုအေဘူရာမာတမရရဲ့အစင်းမြင့်အကြံပေးအဖြစ်ခန့်အပ်ဖို့စီစဉ်တဲ့ကိစ္စနဲ့ပတ်သက်လို့လည်းအဲ့ဒီအကျိုးစီးပွားရောရှက်မှုတွေနဲ့ချိန်ထိုးပြီးဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဗုဒ္ဓနည်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုအနာဂတ်မှာတားအကြီးနှစ်ယောက်ကကြီးကြပ်ကွက်ကဲမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်။ And what I'm going to be doing is my two sons who are right here Don and Eric are going to be running
ကျွန်တော်ရဲ့တာကြီးနှစ်ယောက်ဖြစ်တဲ့ဒေါ်နဲ့ Eric တို့ဟာကုမ္ပဏီရဲ့လုပ်ငန်းတွေကိုကြီးကြပ်ကုတ်ကဲသွားမှာဖြစ်ပါတယ်။သူတို့ဟာစီးပွားရေးလုပ်ငန်းရှင်ဆန်းစွာလုပ်ငန်းကြီးတွေကိုကြီးကြပ်ကုတ်ကဲသွားမှာဖြစ်ပါတယ်။သူတို့အနေနဲ့လုပ်ငန်းကိစ္စတွေကိုကျွန်တော်နဲ့တိုင်ပင်ကြမှာမဟုတ်ပါဘူး
။ဒေါ်နယ်ထရမ့်အနေနဲ့သူ့ရဲ့ Trump International ကုမ္ပဏီအကြီးအကဲရာထူးကနေနှုတ်ထွက်လိုက်ပြီးဖြစ်ကြောင်းလဲအစောပိုင်းကပြောထားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းရောပြည်ပမှာပါရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတဲ့စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့သမရအဖြစ်ရွေးကောက်တင်မြှောက်ခံရပြီးတဲ့နောက်မှာမိသားစုဝင်တွေကိုကုမ္ပဏီကိုကြီးကြပ်ခွင့်မပြုတင်ကြောင်းထရမ့်အနေနဲ့ blind trust လို့ခေါ်တဲ့သတင်းတယောက်ကိုယာယီလွှဲပြောင်းပေးထားတဲ့ဆိုတဲ့ပြောဆိုမှုတွေကိုမျက်ကွယ်ပြုပြီးတားနှစ်ယောက်ကိုအခုလိုတာဝန်ပေးအပ်လိုက်တာလည်းဖြစ်ပါတယ်ဒေါ်နယ်ထရမ့်အနေနဲ့မနစ်ဇူလိုင်လ29ရက်နေ့တုန်းကနောက်ဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ